ပြည်ဝင်မဲခံဆန်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အောင်လင်းဦးပါ။အခုတစ်ခါ press စီစဉ်တစ်ခုကိုတင်ဆက်ပေးချင်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေပြန်ဖွင့်မှုအတွက်ဘလောက်ထိအဆင်ပြေဖြစ်နေပါပြီလဲဆိုတာကိုပြည်ဝင်မြန်မာပိုင်းရဲ့စီစဉ်ဆွေးနွေးခန်းစီစဉ်မှာနားဆင်ကြရမှာပါ။ဟုတ်ကဲ့မြန်မာပြည်ကမြန်မာနိုင်ငံမှာCOVID-19 ကပ်ရောဂါကြောင့်ဖိတ်ထားတဲ့ကျောင်းတွေကိုဒီနေ့ရက်မှာပြန်ဖွင့်ဖို့ဖြစ်နေပါပြီ။ဒီချိန်ထဲမှာပဲရောဂါကူးစက်မဲ့အန္တရာယ်ရှိနေသေးတဲ့အတွက်စိုးရိမ်နေလည်းကြားနေရပါတယ်။ဆိုတော့ဘာကြောင့်စိုးရိမ်နေကြရတာလဲ။ကျောင်းတွေဖွင့်ရင်းမဖွင့်ရင်းအကျိုးဆက်တွေနဲ့ရှေ့လျှောက်ပြင်ဆင်ထားဖို့ဘာတွေလိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ပညာရေးရှုထောင့်ကျန်းမာရေးရှုထောင့်တွေကနေဆွေးနွေးသွားဖို့အတွက် Thinking Classroom Foundation စဉ်းစားတွေးခေါ်သောစာသင်ခန်း Foundation ဦးစားဒေါက်တာသိန်းလွင်နောက်အမေရိကန်ခြေစပ်မြန်မာရေးသုံးသပ်သူလည်းဖြစ်online မှာကျမ်းမာရေးဆောင်ပါရေးလည်းရေးနေတဲ့ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါရယ်ဆိုတော့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
မင်္ဂလာ
ပါโอเคဆိုတော့အခုကတော့ဒီနိုင်ငံတော်များမှာလည်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုရေးအခြေရောက်လာတဲ့အမြအစိုးရမှာတော့ဒီသွားလာလှုပ်ရှားမှုကန့်သတ်ထားတာကိုပြန်လျှော့ပေးနေတယ်လို့ပဲဒီအာရှနိုင်ငံတချို့မှာဆိုရင်လည်းကျောင်းတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်ပေးရတယ်လည်းရှိနေပါပြီမြန်မာနိုင်ငံမှာလည်းအခြေခံပညာကျောင်းတွေဇူလိုင်လထဲမှာပြန်ဖွင့်ဖို့ကြေညာထားပါတယ်ဟုတ်တိုင်းမဲ့ကျောင်းပြဖွင့်မဲ့အစီအစဉ်ပေါ်မှာကျောင်းသားတွေမိဘတွေဆရာတွေကျမစိုးရိမ်တဲ့အနေနဲ့ကြားနေရပါတယ်။ဆိုတော့ပထမတစ်ချက်အနေနဲ့ဒီကျောင်းတွေဖွင့်ခြင်းအချင်းကျုံကောင်းကျုံဝတ်နိုင်တဲ့နောက်ဆက်တွဲကြံစည်နဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်။ဆိုတော့ဆရာဦးသိန်းတွေအရင်ဆွေးနွေးပြပါလားခင်ဗျာ။ကျောင်းဖွင့်မဲ့အပေါ်မှာအဓိကစိုးရိမ်ကြတာဘာကြောင့်လဲများနားလည်ထားတယ်ခင်ဗျာ။ဘလို့ပြဿနာတွေကျုံဝတ်နိုင်နေလဲ
။ဒီကုသယောဂကကုသလွယ်တယ်ညံ့တယ်။ကုသတဲ့အခြေမရှိဘူး။တာကွယ်တဲ့အခြေမရှိတော့ဆိုရင်ကဒီပုံရိုင်းနေရမှာဒီမိဘတွေလည်းဆိုရင်လေတင်ကြားနေဆရာကျမတွေဆိုရင်ဒီဆရာသမဂ္ဂတွေပြောပြောတာဆိုတာလည်းဟုတ်ပါတယ်အဲဆိုရင်ဒီရှိဆရာယောဂအကူတော့မှာဒီကျောင်းပွင့်တဲ့အတွက်ယောဂကျူးသွားရင်တက်အန်တရယ်ဆုံးရှုံးနိုင်တာအဲဒီပုံမှာဆိုရင်ကနောက်ပြီးတော့ကျွန်တော်တို့ကျောင်းသားတွေမှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိဘာကြောင့်လဲဆိုတော့ဒီယောဂကျူးဆက်တာဆက်ဖြစ်ခြင်းဒီဘာဒီမှာအလုံးတိုင်းစင်မတီတာတွေရှိတယ်။ဒီဘာဒီအလုံးတွေဖိတ်ရတယ်။ဆိုင်တွေဖိတ်ရတယ်ဆိုတဲ့အခါကျတော့ဒီဘာဒီရဲ့ဝင်ဝင်တွေမှာထိခိုက်နေတဲ့အခါကျတော့ကျောင်းသားတွေပေါ်မှာဆေးတွေပေါ်မှာလည်းလာလာပြီးတော့ရေးလိုက်။အဲ့ဒီမတိချာဒီရာတဲ့အာတွေဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာတယ်။ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာပြီဆိုရင်ဒီသင်ယူမှုပါပြန်ပြီးတော့ထိခိုက်နေတယ်နော်။အခုကျောင်းထဲဖွင့်တဲ့အခါကျရင်ဒီယောဂမကြည့်တဲ့အောင်လို့ကျောင်းထဲတယောက်အပေါ်ဝင်ကိုယ်ပြီးတော့ထားရမယ်လက်ရှိရမယ်စသဖြင့်ပေါ့ဒီလိုနေရာမှာကျွန်တော်တို့စာသင်ခန်းနေရာကျောင်းသားရှိတဲ့ကုန်းတေရာလောက်ရှိသူတရားတယောက်လည်းတင်နေရတယ်။နောက်ဘောင်းတော်ကြီးတဲ့ကျောင်းတွေဆိုရင်ဒီရှင်ဘာခမ်းမကြီးတဲ့မှာလည်းဒီနားမှာတကယ်ဟိုနားမှာမကြည့်ဘာခမ်းမကြီးတဲ့မှာအားလုံးကောင်းတဲ့တရားနေရာရှိပြီးတော့ပင်တဲ့ဆိုတော့ရောဂါကျဆက်လို့ဒါကြောင့်ဒီပါးတွေဆိုရင်လည်းဆရာတွေဆိုရင်လည်းအလုံးမဟုတ်ဘူးနောက်ပြင်ကျွန်တော်တို့နိုင်ငံဆရာကြီးကဟိုပညာရေးမှာအရေးပေါ်အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတဲ့လေ့ကျင့်တာကြီးမရှိဘူးဒီ education and emergency ပေါ့အရေးပေါ်ကြုံလာတဲ့အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတာလေ့ကျင့်တာမရှိတဲ့အတွက်ကျွန်တော်တို့ဆရာကြီးအသိဉာဏ်မဖြစ်ဘူးဒါကြောင့်ဒီကျောင်းဖွင့်တယ်ဆိုရင်ဒါကြောင့်စိုးရိမ်ကြတာကျောင်းသားတွေလည်းစိုးရိမ်တယ်ဆရာတွေလည်းစိုးရိမ်တယ်မိဘတွေလည်းစိုးရိမ်တယ်နောက်ဒီကကျောင်းဖွင့်ဖို့ကျောင်းဖွင့်လိုက်တဲ့အခါကျရင်ယောဂသူးတက်သွားရင်အာကျောင်းသင်ကိုဆောက်ချက်တဲ့လူမှလည်းတာဝန်ရှိသွားနိုင်တယ်လေ။ဒါအဲ့ဒီဆိုးကျိုးတွေမရပါဘူ
း။ဟုတ်ကဲ့။ဆိုတော့ဆရာဦးတဲ့ဆွေမြင်ရောခင်ဗျာဒီမြန်မာနိုင်ငံမှာကျောင်းနေပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာဆိုးရိမ်စရာအကြောင်းရင်းတွေဘာတွေများရှိနေကြလဲဆရာ
။ကျောင်းနေပဲဒီကယောဂကြီးကကပယောဂကကြီး။အဲ့တော့ဒီကယောဂကြီးကယောဂကအစ်စ်အခုထိလည်းပဲမငြိမ့်သေးဘူး။အာတစ်ကမ္ဘာလုံးမှာပြန်ပြီးတည်းနေတာ။မြန်မာနိုင်ငံမှာဆက်ဖြစ်နေတဲ့အနေအထားမှာကျောင်းဖွင့်တာပါဝင်လူစုဝေးချင်းတိခါတိကအတော်ကိုတိခါမယ်ဒီဖြစ်ပါလေဒါကျွန်မရဲ့အတွက်ပါပဲခုကကျွန်တော်တို့လူမျိုးတွေကတရင်အချက်လက်ဒီကိုခိုင်ခိုင်မာမာရတာနဲ့နောက်တစ်ခါရပြန်တော့လေရတဲ့တရင်တွေပေါ်မှာမမှန်တာလဲအလေးနဲ့ထားပြတယ်မှန်တာလဲဖုံးပထားခါကြည့်တယ်ဒီကြားထဲမှာမရတဲ့တဲ့ငြိမ်းချမ်းမှုတွေအကြီးကြီးရှိနေလေတော့ကမဖြစ်တင်တာတဲ့ပူတဲ့အဲဒါကောင်းကျိုးဆက်ကြီးကျွန်တော်တို့ကျောင်းသားမိဘတွေရောကျောင်းသားတွေရော တခါကြောက်ရှာဆံမတွေရောပညာရေးဌာနတာဝန်ရှိတဲ့ဒီလို့အကောင့်ကျိုးဆက်ကြည့်ရနိုင်တယ်။တကယ်လို့ဟာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကအာလေးလေးနဲ့စဉ်းစားပြီးဆုံးဖြတ်လို့ကြောက်ခွန်းလိုက်ရတယ်ပဲ။ကျွန်တော်ကျင်းနေအဲကြောင်းသားပြိပရာတွေကသတိနေတယ်ဆိုတွတ်ကြမှာမဟုတ်ဘူး။အာတချို့လည်းပဲဆိုရင်ကြည့်ရမှာပေါ့လေ။နောက်တစ်ချက်ကအခုထိကျွန်တော်ဒီတော့ကျောင်းတွေတော်တော်များများပါဒီပြည်ကြခွဲထားရင်းနေရာလေးပြလို့လုပ်ထားကြတာရှိတယ်ခင်ဗျ။အဲတော့ဒါလည်းအချိန်တွေလုပ်တဲ့နေဒီခါမှာတိုးတော့အဲ့ဒါဒီကနေပြီးတော့အဲအဲ့ဒီသက်ခါကြီးကပိတ်ချိန်ကြမှာလားအဲ့ဒီလား။ဒါကပိတ်ချိန်ကြပြီးကျောင်းသားတွေမလာနိုင်ဘူး။ဒီစတဲ့ငန်းနဲ့အဲဒီနိုင်ဆိုင်ရာအောက်ယူဖို့ဘယ်လိုစနစ်ပြတ်ဆန့်ရှင်းမလဲဆိုတဲ့ချက်တွေကိုပါချက်စစ်သားပေးမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဟုတ်ကဲ
့။ဟုတ်ကဲ့ဆရာတို့စနစ်ရကျေးဇူးပါ။ဆိုတော့နောက်တစ်ချက်အနေနဲ့ကတော့ဒီကျောင်းတွေမဖွင့်နိုင်ရင်ကျောင်းနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့လည်းဆွေးနွေးကြည့်ကြပါရစေ။ဟိုဆက်သွားလို့စိုးရိမ်မှုတွေကြောင့်ဒီစိတ်ချရတဲ့အချိန်ထိကျောင်းတွေကိုစိတ်ဆက်ပိတ်ထားမယ်။ဒါမှမဟုတ်ရင်လည်းအကန့်အသတ်နဲ့ပဲဖွင့်မယ်။ဒါမှမဟုတ်ရင်လည်းမိဘတွေကစိုးရိမ်လို့ဖြစ်ဖြစ်ဆက်သွားဆရာဦးတင်ဆွေထောက်ပြလို့ကလေးတွေကိုဒီကျောင်းမလွတ်တာမျိုးတွေရှိလာမယ်ဆိုရင်ရောနောက်ဆက်တွဲစိုးကျိုးအနေနဲ့ပညာရေးမှာဘာကြီးကျောင်းနိုင်လဲဆရာဦးတင်လို့
ဒီဒီမကြသေးခင်ကဒီနေ့ကျောင်းထုတ်ပြန်လာတဲ့အစားတော်ရှိတဲ့ဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာပေါ့ကျောင်းကြီးပိတ်ထားခြင်းကယောဂပြန့်နှံ့မှုကိုကင်းကျုံနိုင်ဖို့အတွက်ဘလောက်ကင်းကျုံနိုင်တယ်ဆိုရင်ထောက်ထားသူတွေ့နေပါဘူးဒါပေမဲ့သိတဲ့အတွက်ဆရာကြီးမှဆုံးရှုံးတာတော့အထောက်အထားခံရမှာရှိပါသေးတယ်ဘလို့ဆုံးရှုံးမှုတွေလည်းဆိုရင်ဒီကျောင်းသားတွေကရှင်းနေကျောင်းပိတ်တဲ့အတွက်ကျောင်းသားတွေအပညာသင်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးတယ်နောက်ဒီမှာပေါင်းပြီးသက်ဆိုင်ရေးပေါ့ခလေးတွေကကျောင်းသွားမယ်သူရဲ့ရင်းနှီးကစားကြမယ်စကားပြောမယ်အဲ့ဒီလိုမျိုးပေါင်းပြီးသက်ဆိုင်ရေးဆိုင်ရာဆုံးရှုံးမှုဖြစ်နိုင်တယ်နောက်ခလေးတစ်ပါးကကျောင်းမှာကစားမယ်ဒါအဲ့ဒီစကားကခန္ဓာကိုယ်ဖြစ်ဖို့ဆိုတော့ဒီခုလေးခန္ဓာကိုယ်ဖြစ်ဖို့ဒီပေါင်းပြီးသက်ဆိုင်ရေးဓာတ်တွေဆုံးရှုံးနိုင်တယ်နောက်ယူနက်ကထောက်ပြတာကတခြားနိုင်ငံတွေမှာတွေ့ကြုံရတဲ့ဒီဥပဒေအရကျောင်းပိတ်လိုက်ပြီဆိုရင်ကျောင်းပိတ်တဲ့ရက်စာချေသွားရင်ကျောင်းပြန်ဖွင့်တဲ့အခါကျောင်းဆိုင်လုံးများတယ်။ဒါလက်တွေ့ထောက်ထားရရှိ။အဲကျောင်းပိတ်လိုက်တဲ့အခါကျတော့ကလေးတွေကစကားလုပ်ပါတယ်။ဒီနည်းနည်းကျင်းဆိုရင်ပုံစံအိမ်အောင်ကြသွားတယ်။အဲကျောင်းပိတ်ရကြာပြီးတော့မှကျောင်းပြန်ဖွင့်။ကျောင်းဆိုင်လုံးများတယ်။အဲကြောင့်ကျောင်းကိုပိတ်ထားရင်အဲ့ဒီဆိုးကျိုးတွေရှိတယ်ဆိုတာကနိုင်ငံတကာအတွေ့အကြုံတွေကသိလို့ပြ။ဟု
တ်ကဲ့။အခုဒီအမေရိကန်မှာတော့ဒီကျောင်းအများစုကဒီပညာသင်နှစ်ကုန်နဲ့ဒီပိတ်ထားပါတယ်။ဟိုတခုရှိရတော့မြန်မာနိုင်ငံနဲ့အခြေအနေချင်းရတယ်ကွာပါရဲ့အမေရိကန်ကဒီလက်တလောကူးစက်မှုကဘာမှအများဆုံးလည်းဖြစ်နေပါတယ်ဒီမြန်မာနိုင်ငံအခြေအနေကတော့ဒါလောက်မဆိုးဘူးလို့ပြောရမှာပေါ့လေဆိုတော့ဒီလိုအခြေအနေမှာကျောင်းကြီးဖွင့်ဖို့အခုလိုဆုံးဖြတ်တာမှန်တန်တဲ့ဆုံးဖြတ်ချက်လို့ပြောနိုင်လားဆရာတို့လဲ
ကျောင်းရောင်းတာကဒါဘေးချင်းကြီးနဲ့ဆက်စပ်လို့မပြောနိုင်ဘူးဒါတကယ်ကြီးကျော်လာပြောရတာဒီ COVID-19 ရောဂါလုံးဝပြင်းထန်သွားမှာမဟုတ်လားကျွန်တော်တို့ကအခုနေရာရောဂါကျွန်တော်ယောဂကိုရင်ဆိုင်ရမှာဒီယောဂကတော့ကျင်းစီအောင်လုပ်နိုင်တဲ့အချိန်ကျောင်းပိတ်ထားတယ်ဆိုရင်ဒါကျွန်တော်ပညာရေးအရအဆုံးရှုံးနေပြီအလေးတယောက်ချင်းဆုံးရှုံးတော့မဟုတ်ဘူးကျွန်တော်ကနိုင်ငံရဲ့ကြီးပွားရေးအစားအလေးတွေပညာသင်ခွင့်မရတဲ့အတွက်ဆက်လုံးကျောင်းဆိုင်ရာဘာတွေရတဲ့သင်ခွင့်မရတဲ့အတွက်ဒါကြီးပွားရေးကဖြစ်တိုင်းဒါကျောင်းပိတ်ကြာကြီးပိတ်တာကတော့ဆက်လုပ်ပုံရတယ်အဲဒါကြောင့်ကျွန်တော်တို့ကအခက်နိုင်ဆုံးဟိုကယောဂကိုစက်ပြီးမရှိရတဲ့နေတော့သင်္တိကြည့်ရောဟောပညာရေးကိုရအောင်လုပ်ပေးတာတော့ကောင်းတယ်လို့ဆိုပြပါဘာတစ်ခါကလည်းဒါကျုပ်ကျမ်းမာရေးဘက်ကဆရာတော်ပြင်ဆင်လို့ကျမ်းမာရေးဘက်ကနားလည်တဲ့သူတွေရဲ့အကြံပေးချက်တော့ရေးကြည့်ပါတယ်ကျမ်းမာရေးရပရိုတန်ဖိနိုင်တဲ့အခြေအနေတွေဆိုရင်ကျောင်းဖွင့်တာကောင်းတယ်လို့ပြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုဆရာဦးတက်ဆိုလည်းမေးချင်ပါတယ်အခုဆိုရင်ဒီကာယောကစတဲ့တရုတ်နိုင်ငံအပါအဝင်ဒီကုသမှုတွေအစိုးဆုံးကြုံရတဲ့နိုင်ငံတွေမှာသွားလာလှုပ်ရှားမှုတွေကိုကတ်တက်ထားတာတွေပြန်လျှော့ပေးလာနေလို့ကျောင်းနေလုပ်ငန်းတွေလည်းပြန်ဖွင့်ပေးနေပါတယ်။ဒါပေမဲ့ WHO ပါဝင်ဒီကျန်းမာရေးပညာရှင်တွေကတော့ပြန်ဖွင့်တဲ့နေရာမှာဒီရုပ်ရည်ယောဂကုသမှုတွေကျုံလာရင်ဟိုချက်ချင်းတိုးပြန်နိုင်စွမ်းရှိဖို့ပါဝင်ဖို့လေအသိပြင်ထားဖို့လိုတယ်ဆိုပြီးတော့သတိပေးရလည်းရှိပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့အခြေအနေကဒီလိုအသိအနေထားမှရှိနေလားအထူးသဖြင့်ကျောင်းတွေပြန်ဖွင့်ဖို့ဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်အခုချိန်မှာဟုတ်ရလားဆရာဦးတက်စီ
။ Okay.ကျွန်တော်တို့ပုံမှန်နေနေအမှန်တရားဆွေးနွေးရရင်ကျွန်တော်တို့နိုင်ငံဟာအရာရာအမှန်တမ်းနောက်ကျပါလိမ့်မယ်။အမှန်တမ်းဖွံ့ဖြိုးမှုနေပြီးတော့အသိပညာလည်းနေပါလေ။ဒီကယောဂါကြီးတရုတ်ပြည်မှာဆက်ဖြစ်တော့ကျွန်တော်တို့နိုင်ငံမှာပြင်ဆင်မှုအတော့ကိုအားနေခဲ့တယ်ပါလေ။ဒါတောင်မှဆွေးနွေးဝန်ခံထားတဲ့လူကျွန်တော်ယူဆပါတယ်။နောက်ပိုင်းမှာအလိုက်ရအောင်ပေါ့နော်။အခါ ဒီယောဂါကတော်တော်ဆန်းတဲ့ယောဂါအဲတယုတ်ဒီယောဥယောပပါယောဂါဟိုစီပွားရေးဖိအားတွေဆွဲအားတွေတခြားတခြားအကြောင်းတွေကြောင့်ပြန်ပြီးတော့ကျင့်သက်မှုတွေရှော့တဲ့အခါမှာဒုတိယလိုင်းညာဝင်မလားဆိုတဲ့သံတရားတစ်ခုဝင်ရဝင်ထားပါတယ်ခုတဲ့တာဝန်သူတို့ယူဆိုင်ကြည့်ကြတယ်နောက်တစ်ချက်ကဒီရပိုင်းမှာပဲဒီဒီလိုရှိရောဒီ CGT ရောကတော်ရှိကျမကြီးသိပညာရှင်တွေကပြောတာဒီကာယောဂပိုးကနောင်တော့မှတစ်သလုံးတော့ရှိကောင်းရှိနေနိုင်မယ်ဒီဆိုရရပါတယ်ဒါကြောင့်ကျွန်တော်ကဒီယောဂနဲ့ပဲဆက်နေကောင်းနေရမယ်အဲ့ဒါကျွန်တော်တို့ကကြောက်တယ်ဖွင့်လို့ရှိရင်ဒါတွေနဲ့ကျွန်တော်နေကြမယ်နေထားမှာကြိုတင်ပြင်ဆင်မှုစီမံခန့်ခွဲမှုဖြည့်ဆည်းမှုအပိုင်းကအတော့အားနည်းနေတဲ့အနေထားမှာဒီကြောင်းနေပြန်ဖွင့်ရင်အနှုတ်သဘောပဲကိုတော့ဒီလေးနဲ့နဲ့ပို့ပြီးစဉ်းစားသင်ကြရတယ်လို့ဟိုတောင်ဝရှိတဲ့ပုံပေါ်ရောကြောင်းသားမိပါတွေရောဟလာစဉ်းစားတတ်တဲ့ကြောင်းသားတွေဒီရှိပေါ့နော်ဟိုစဉ်းစားသင်ကြပါဟုတ်ကဲ
့ဟိုကိုကတော့ဘလူးဝက်ရှိကြောင်းနေရတော့ပြန်ဖွင့်ဖို့လည်းကြီးညာထားပြီဆိုတော့ဟိုဖွင့်တင်တာမဖွင့်တင်တာကိုစဉ်းစားမဲ့အစ်င့်ကိုဟိုကြော်သွားပြီလို့ပဲပြောရမှာပဲဆိုတော့ဘလူးပုံစံနဲ့ဖွင့်မလဲဆိုတာပဲစဉ်းစားရလိမ့်မယ်ဖြစ်ပါတယ်ဆိုတော့ဆောင်တုံးရဲ့ခင်ဗျာဒီကြောင်းဖွင့်မယ်ဆိုရင်ထုံးစံတိုင်းကြောင်းရရဲ့လုပ်ငန်းတွေနောက်နောက်ဆက်တဲ့တွားရေးလာရေးပေါ့လေဆက်တဲ့ထိတွေ့ဆက်ဆံမယ်ကိစ္စရင်းလည်းပါလာပါလိမ့်မယ်ဆိုတော့ဒါတွေအတွက်ရောဒါတွေပြင်ဆင်ထားဖို့များလိုမလဲဆောင်တုံးဘူ
းကြောင်းဖွင့်တဲ့နိုင်ငံတွေမှာတော့ဒီ online စနစ်ကိုသုံးရတာတွေ့ဒီ online learning ပေါ့သူတို့ပြင်ချက်ကလေးမှာလောက်ကြတာရှိတယ်နောက်ရေဒီယိုတို့ television တွေပို့ချတတ်ပြီးထောက်ကြတာရှိတယ်ဒီလိုနည်းစနစ်နဲ့အခုဒီအဝေးတင်စနစ်နဲ့လုပ်ဖို့စိတ်ကြောင်းပြန်ပေးလာတယ်ရှိကျွန်တော်တို့ဒီအင်ဂျင်ရှင်ဒီအိန္ဒိယနိုင်ငံဆိုရင်သူကြာသေးခင်ရပဲဟောတက်ကတူတရားကတော့သူကဟောကျောင်းပြနေတဲ့ကျောင်းသားတွေကိုအဝေးတင်စနစ်နဲ့ပို့ချပြီးတော့ဝက်ပေးဖို့ဆိုတာသူဆုံးဖြတ်ချက်ကြတယ်သူအဲ့ဒီလိုစနစ်နဲ့လုပ်နေတာရှိတယ်ဆိုကျွန်တော်တို့နိုင်ငံမှာကဒီအဝေးတင်စနစ်လုပ်ဖို့ဟာကြီးတော့မှာအစ်မကြီးဘူးလို့ကျွန်တော်ထင်တယ်။ဒါကြောင့်လဲဆိုတော့ကျွန်တော်နိုင်ငံရဲ့အင်တာနက်သုံးဆွနိုင်မှုကဒီအတော်လေးနည်းတယ်။တချို့မှရှိပါတယ်ဒါအင်တာနက်သုံးနိုင်တာရှိတယ်။အင်တာနက်နည်းလမ်းလည်းရှိတယ်။ဒါပေမဲ့ဒီ online clinic ကိုပုံစံလိုက်ရင်ပညာရေးအခွင့်အလမ်းတွေအများဖြစ်လာမှာကျွန်တော်သုံးတယ်။ဒါကြောင့်လဲဆိုတော့ဒီကျေးလက်တော်ရွာဒီမှာတောင်ပေါ်ဒေသတွေမှာအင်တာနက်မသုံးနိုင်ဘူး။နည်းလမ်းလည်းမရှိဘူး။နည်းပညာလည်းမရှိဘူး။ပစ္စည်းကိရိယာလည်းမရှိဘူး။အဲ့တော့ online clinic ဒီနဲ့ online learning ဆိုရင်ဒါပညာရေးဉာဏ်ကြီးဖြစ်လာတယ်။ television နဲ့ radio တို့ဟာကျေးလက်တိကျောက်သွား။ radio နဲ့ပို့ချပါလားဆိုရင်အာဖရိကနိုင်ငံတွေမှာတွေ့ကြုံရှိပြီးသား radio နဲ့ပို့ချတဲ့သင်္ကန်းစာတွေမှာသူစာရင်းလုပ်ကြည့်တဲ့အခါကျတော့ကျောင်းသား20ရာခိုင်နှုန်းလောက်ပဲသင်္ကန်းစာကိုနားထောင်80လောက်ကနားမထောင်ဘူး။ကျွန်တော် online စနစ်ကသိရမှုမရှိတော့တာသင်ချင်နိုင်ဘူး။ဒါကြောင့်ကျွန်တော်တို့အခုရေးပေါ်အခြေအနေမှာတော့အဝေးတင်စနစ်နဲ့တင်မှုဆိုမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်။ဒါပညာရေးဥက္ကဋ္ဌပြောတာရှိတယ်ကဟုံးစူးလေးဆိုပြီးတော့မိဘတွေကသင်ပေးပါဆိုပြီးပြောလာတာရှိတယ်။ဒါလည်းအဆင်လမ်းမနေနိုင်ဘူး။ဒါအိမ်မှာဟုံးစူးလေးလောက်တာကမိဘကပညာတတ်တဲ့မိဘသင်ကြည့်တဲ့ဥက္ကဋ္ဌမျိုးတွေလုပ်နိုင်တယ်။ကျွန်တော်တောင်ပေါ်ဒေသကြီးလက်ကဆောင်းတဲ့သမားတွေကအိမ်မှာကလေးတွေစာသင်ပေးဖို့ဆိုတာအခက်အခဲရှိတယ်။ဒါအဲ့ဒီအတွက်အဝေးတင်စနစ်ကိုရေလိုမှာသုံးဖို့ဆိုတာကျွန်တော်ရှိတာအခက်အခဲရှိတယ်။ဒါပေမဲ့ရေရှည်ဆက်ကတော့ဒီအနည်းနဲ့တော့အခုဒီ COVID-19 ဖြစ်လိုက်တဲ့အတွက်အလိုလိုပေါ့ပညာရေးပေါင်းစီးပွားရေးပေါင်းတခြားဌာနအသီးသီးကအင်တာနက်ကိုမရှိမဖြစ်သုံးလာကျွန်တော်အင်တာနက်သုံးမှုအတွက်ကိုကျွန်တော်တို့သုံးဖို့လိုက်တာဒါရေးချင်မှကျွန်တော်တို့အင်တာနက်သုံးဖို့သုံးပါအဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်ကျွန်တော်တို့မှာအင်တာနက်သုံးနိုင်တဲ့နီလန်ကောပစ္စည်းကိရိယာအောက်ရှိလို့အလွယ်တကူသုံးနိုင်ဖို့လိုတယ်အခမဲ့ဖြစ်ဖို့လိုနောက်အခုကျွန်တော်ဒရင်းပြဖတ်တဲ့အခါကျတော့ဒီတကူရီးယားနိုင်ငံမှာအခု online ticket သုံးဖို့အတွက်သူတို့ဒီအရေးပေါ်ပညာရေးရံပုံတွေပေါ့ဒေါ်လာ3,250သုံးအဲ့ဒီလိုမျိုးကျွန်တော်နိုင်ငံကလည်းဒီကျင်းစင်မှုလိုမျိုးရှင်တယ်ဒီ internet သုံးနိုင်ဖို့အတွက်ဒါပညာရောဆရာတွေကျောင်းသားတွေပဲသင်တန်းညပေးတာလုံလောက်တဲ့ပစ္စည်းကိရိယာတွေဆူတောင်းတာခဏဒီကိုကျွန်တော်တို့ကျင်းစင်ပြီးတော့ရေးရှည်မှာတော့ကျွန်တော်တို့ online ticket နဲ့ join ပေါ့လေအဲ့တော့ပညာရေးနောက်ဆက်မရှိအောင်လုပ်တဲ့နည်းလမ်းကရေးရှည်ဆိုရင်တော့ကျွန်တော်ကအဝေးတင်စနစ်ကို online ticket နဲ့ဒီနာမျိုးကိုပြင်ဆင်စားတင်တယ်အဲ့ဒီအတွက်လည်းကျွန်တော်တို့ပညာရေးသုံးချက်ကိုပို့ပြီးတော့သုံးတင်တယ်ရေရှည်အတွက်ကျွန်တော်တို့လုပ်တင်တယ်လို့ပြင်ပါဟုတ
်ကဲ့ဆိုတော့ဆရာဦးတက်စီမျိုးခင်ဗျာအခုကျောင်းတွေကိုကျွန်တော်ဘယ်လိုပုံစံနဲ့ဖွင့်မလဲဆိုတော့အပိုင်းကိုဆွေးနွေးပြချင်ပါတယ်ဟိုအထူးသဖြင့်ပေါ့လေဒီယာရီတုတ်ကွေးလိုတာမန် ကုသယောဂမျိုးတွေကဒီကျောင်းဝင်ရာတွေမှာဖြစ်များလေးရှိရဲဆိုပြီးတော့တချို့သူတေသနာတွေမှာပြောထားရမျိုးတွေရှိရောဒါကဒီကျောင်းတွေမှာကလေးတွေရဲ့နေထိုင်မှုပုံစံနဲ့ဆက်နွယ်နိုင်တယ်ဆိုတော့အယူဆတွေလည်းရှိနေပါတယ်ဆိုတော့အခုရာသီတုတ်ခွေးလိုတာမန်ယောဂတော်မှာကုသလွယ်တယ်ဆိုတော့အခုလိုကုသမြင်နဲ့ကိုဗစ်လိုယောဂမျိုးကဒီကျောင်းဝင်တဲ့အချိန်မျိုးတွေမှာဖြစ်နိုင်တဲ့အနေအရာကိုပိုများမလာနိုင်တဲ့ဆောင်ဖြစ်စေ
မှန်ပါတယ်ခင်ဗျာဒူးဒူးလူဝေးဆိုဟိုခေါ်ရမယ်ကျောင်းတွေလာပြန်ပွန့်လိုက်ပြီးကျောင်းသားတွေရာနဲ့ထောင်းနေဒီတဲ့ကမှာယောကုသယောဂပေါင်းစုံပါကုသအဲဖို့ခွန်နန်းနေဖို့ကျိုးစုံဖွင့်ပေးတယ်ဖြစ်တာနော်ဟို covid 19ကြတော့တော့လူချင်းကြီးဆက်တာနဲ့တော်တော်လေးကုခွန်နန်းပုံများဒါကြောင့်လူတွေဆက်ပြောင်းချောက်ပြီးနေရတဲ့အနေအထားမှာဟိုကျောင်းသားချင်းနေကျောင်းဖွင့်လည်းပဲဖက်ကြတာဟိုဆိုတော့ဒီကျင့်ဟန်လေကျွန်တော်ပြင်လို့မရဘူးဆိုတော့တော်တော်ကြီးကိုတတိထားမယ်အနေအထားကြီးတစ်ခုဆိုကိုကျွန်တော်မြင်တယ်ခင်ဗျာဒီကယောဂါကိုအကြောင်းပြုပြီးတော့เนาะကျွန်တော်ဆွနေတဲ့အခါမှာဆွနေရတိုင်းမှာဒီချိန်ဒီဆုံးကိုအခုငောင်းတရအနေနဲ့လက်ပြီးသုံးနိုင်တော့ကောင်းတယ်ခင်ဗျာဒီယောဂါကိုအကြောင်းပြုပြီးတော့အနာဂတ်ကျွန်တော်တို့တိုင်းပြည်ကလေးတွေလူငယ်တွေရဲ့ပညာရေးကိုတွတ်တက်အောင်လုပ်ဖို့ဟိုအခုငောင်းဒီချိန်နဲ့စဉ်းစားသင်ကြတယ်ဒီလိုလုပ်တဲ့အခါမှာပြည့်နေတဲ့အစိုးရ energy ဆိုတာတခုလေလုပ်လို့မရဘူးခင်ဗျာတံတော်လည်းပါတယ်။နောက်တခြားသောနိုင်ငံကြီးအားစုတွေရောနိုင်ငံကြီးမဟုတ်တဲ့နေရာစုတွေရောပါပြီးတော့စဉ်းစားကြ။အမေနေတာတင်းရမြေခေါင်းကောင်းကြီးတရားကိုအစ်စ်ဆန်းပေါ်တော့အစ်စ်လုပ်တင်ရတယ်။ပညာရေးတွေအမျိုးသားရေးဆိုင်ရာကြီးပြတ်ဖြစ်။ဒီလက်ရှိနိုင်ငံကြီးပါတီကအမနာရပြောရဲတယ်။ LDP ပါလို့တဲ့လောက်တော့ဝေဖန်မဲ့အစဉ်ကမတိတ်ကြဘူး။တံတော်ကလည်းဒီတိုင်းပဲဖြစ်နေ။အဲ့တော့တမျိုးသားလုံးနဲ့ဆိုင်တဲ့တိုင်းပြည်လုံးနဲ့ဆိုင်တဲ့အရေးကိစ္စကြီးမှာတိုင်းလူပြည်သားတိုင်းအားစုတိုင်းကကိုအကြောင်းပြုပြီးတော့အပြည်တော်စဉ်းစားမှုတွေလှုပ်ဆောင်မှုတွေအမျိုးမျိုးကိုဖြည့်ဆည်းရတယ်။တနည်းအားဖြင့်ဟိုအတ္တမကောင်းတဲ့အိမ်မကြီးတစ်ခုကိုအောက်ထဲပေါ်ထဲကစူးစမ်းသင်ရတယ်လို့ကျွန်တော်ကြည့်ပေးပြရစီခင်ဗျာ
။ဟုတ်ကဲ့ဆရာဦးသိစွန်းနေတော့ကျေးဇူးပါ။ဆိုတော့ဆရာဦးသိရင်ဆွေးနွေးတဲ့ဟိုကိစ္စတစ်ခုကိုဆက်ပြီးဆွေးနွေးနေတာရှိပါရဲ့။ဆိုတော့ဆရာဦးသိစွန်းလည်းထောက်ပြပါလိမ့်ဒီကိစ္စကိုပဲ။ဒီရောအိနေကျွန်တော်တို့အချိန်ကာလတစ်ခုအထိဆက်ပြီးတော့အတူနေသွားမယ်အခြေအနေကြီးပေါ့လေဆိုတော့ဒီလိုအခြေအနေမျိုးမှာသူတို့ဒီကျောင်းနေဆိုတော့ဒီကလေးတွေဆိုတော့ပြေးလာဆော့ကစားကြတဲ့ကလေးတွေဆိုတော့ဒီယောဂကောင်ဝထိန်းချုပ်ရင်မှာတိကျကြတဲ့ဒီ social distancing တို့ဒီနောက်ပြီးတော့နှာခေါင်းဆီတက်ဖို့ဆိုတာမျိုးတွေကိုတင်းတင်းကျပ်ကျပ်လုပ်နိုင်ဖို့ဆိုတော့လည်းတိတ်တော့တည်ကြတဲ့အခြေအနေမျိုးမရှိပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအကောင်းဆုံးအနေနဲ့ဒီလိုစာသင်ခန်းတွေကိုပြန်သွားကြရတဲ့အခါမှာဘလို့ပုံစံမျိုးတွေနဲ့ပြန်သွားရင်အကောင်းဆုံးအနည်းအကျဉ်းဆုံးဖြစ်နိုင်တယ်ဆရာဦးသိန်းလေ
ဟုတ်ကဲ့ကျွန်တော်တို့ကျောင်းကြီးဟောပြန်ခွင့်တော့ကလေးကြီးကျောင်းပြန်သွားတဲ့အခါမှာဒီကျွန်တော်တို့အခု student ဒီ covid-19 ကိုရင်ဆိုင်တဲ့အခါမှာနိုင်ငံသူနဲ့သူနဲ့နေလန့်ပြင်မှုအဲ student နိုင်ငံရဲ့ရင်ဆိုင်မှုလည်းကျွန်တော်ဖတ်ကြည့်တယ်သူတို့ကအိမ်ထဲမှာပိတ်ထားတော့ဘူးဒီလိုတို့ဆက်လာသွားတယ်ပန်းညာသွားတယ်ကစားတယ်သူကြည့်တာလက်တော်တော့ယောဂဖြစ်တယ်ဒါပေမဲ့ဒီချိန်မှာယောဂကုသနိုင်သလားကျောင်းအောင်လို့တော့ကလေးတွေကိုလည်းအလားတူပဲအပြင်မှာသွားတဲ့ခေရှင်ကစားတဲ့ဆောက်ကစားခြင်းအပြင်သူတို့ရဲ့စာပုံရဲ့ဖုတ်ကန်နေဆိုပြီးရတာတော့ဒီချိန်မှာဒီရုံးကဖုတ်ဆက်မှုဆန်နိုင်နေဆိုတဲ့ဒီအပ်ခုနေရှိတာအားလည်းကျွန်တော်ချက်ပြီးစဉ်းစားတယ်နောက်ကျောင်းကြီးခုနှစ်အခါမှာအခုဘယ်သူကခြေစားဖွင့်လဲဆိုတော့ကလေးငယ်လေးကစာပုံကိုပြန်ပြီးအားလုံးလည်းဆိုဒီ COVID-19 ဖြစ်တဲ့အခါမှာဒီရုံးကဖုတ်ဆက်တာကမှအသက်ကြီးတဲ့လူတွေကဖုတ်ဆက်တယ်ပေါ့အန္တရာယ်များတယ်အလေးတွေကကုသတာနေတယ်ကုသရင်လည်းဒါသူလိုဟောအသိကိုဖြစ်တဲ့အခါကျတော့အလေးတွေလည်းစပြီးတော့ကျောင်းပြန်အဲ့ဒီလိုမျိုးကျွန်တော်စပြီးတော့အချမ်းပေးခြင်းတယ်ဒီကျောင်းပြန်တဲ့အခါမှာတပြိုင်တည်းအကုန်လုံးဖွင့်လိုက်တာမဟုတ်ဘူးလေငယ်တဲ့အချမ်းတွေစပြီးတော့တကြီးကြီးသင်သားရအောင်လို့ဒီမှာကျွန်တော်လင်းလိုက်ရပြီသင်သားလည်းရပြီအနည်းလေးမင်းလာတော့မှာတကြီးကြီးတိုးဖွင့်တာကောင်းနေခြင်းတယ်ဒါကျွန်တော်ကျောင်းပြန်တဲ့အစီအစဉ်နောက်နေလမ်းပိုင်းကျွန်တော်တို့ကျောင်းကြီးကဒီကျောင်းသား60-90 ဦးဆရာတယောက်တရားနေဆရာတင်နေတော့စာသင်ခန်းထဲမှာကလေးတွေစုတယ်အဲ့တော့သင်တဲ့နည်းတွေကြောင်းလဲပုံစံချင်းတယ်သင်တဲ့နည်းကကလေးအလုံးဘယ်သူလဲသင်တာဟိုပဲနဲ့အုတ်တုငယ်လေးတွေခွဲပြီးတော့သင်တဲ့နည်းလုံးကိုကျွန်တော်တို့လုပ်ဖို့ပုံစံချင်းတယ်အုတ်တုတစ်ခုကို4-5ယောက်ပြင်တာကလေးတွေချဲလိုက်လို့ရတယ်စာသင်ခန်းထဲမှာရေးသင်တာမဟုတ်တော့ပဲနဲ့ဒီကျောင်းအားကစားခွင့်ထဲမှာချားရဲ့ဖန်းချံမှာစစ်တီအောက်မှာသွားချိန်လို့ရတယ်အုတ်တုပြန်တာသူတို့ဒီအုတ်တူလိုက်တောင်းပေးပြီးတော့အုတ်တူလိုက်ဈေးလာတဲ့နီးနဲ့သင်တဲ့နီးဆိုရင်ကက ကြောင်းနဲ့ကြောင်းနဲ့ဆောက်ဝေးဝေးလေးချဲထားနေကြတယ်။အဲလိုမျိုးတွေတွေလုပ်ဖို့ပြုမယ်။အခုကျွန်တော်တို့ပမာဏငါပြင်ဆင်နေတဲ့အချိန်မှာအခုဒီတိုင်းဌာနဆရာတွေလည်းနေနေပြီးဖို့ရှိတယ်ဆိုပြောတယ်။အဲဒီကမှဒီဒီနေရာမှာဒီအရေးပေါ်ချိန်နေပါလား။ယောဂကုသမှုနည်းအောင်ဘယ်လိုဒီနေ့နဲ့လုပ်မလဲ။စသည်ဉာဏ်စီကံဘယ်လိုလုပ်မလဲ။ကောင်းတဲ့ဒီလူတွေဆိုဘယ်လိုလုပ်မလဲဆိုနည်းလမ်းတွေလည်းရှိပါတယ်။အဲဒီနည်းလမ်းတွေကိုအသုံးပြုခြင်းအပြင်ညာကျွန်တော်တို့လုံးလုံးတယ်မှာအွန်လိုင်းမသုံးနိုင်ဘူးပဲ။ကြောင်းပေါ်တဲ့အခါမှာအာမေအလဲဆုံးဖြစ်အောင်လုပ်နိုင်တဲ့နည်းလမ်းမျိုးကိုဆောင်ရွက်သိနေလို့ကျွန်တော်အဲ့ဒါကိုည
ီး။ Okay ဆိုတော့ဆရာဦးတင်ဆွေမျိုးခင်ဗျာဒီကျမ်းမာရေးရှုအောင်ပြောမယ်ဆိုရင်ကျွန်တော်တို့ကလေးတွေဒီကျောင်းစာသင်ခန်းတွေကိုပြန်သွားတဲ့အခါမှာဒီယောဂကုသတဲ့အန်ဒီအကင်းဆုံးဖြစ်အောင်ဘယ်လိုပုံစံမျိုးတွေနဲ့ပြင်ဆင်ထားဖို့များလိုမလဲခင်ဗျာဆရာ။
ဟုတ်ကဲ့အတိအကျနဲ့ချက်ပဲပရမတိချက်ကကျွန်တော်တို့ဒီကွာရန်တီးနဲ့သုံးပြထားတဲ့အကြောင်းဆန့်ကျင်လို့ပို့ထုတ်ပါတယ်ဆန့်ကျင်ဆိုတော့ပို့တန်ရှိပို့တန်ရှိဆိုတာဒီကျောင်းသားတိုင်းကျောင်းဆရာဆံမာတိုင်းဟာတကူကြီးဆန့်ကျင်ကြီးပေါ့အရင်ကရှိနေတဲ့ဆန့်ကျင်တဲ့အခုကာယောဂကြောင့်အဖြစ်သုံးပြောမယ်လက်သေးချင်းကိစ္စနှာခေါင်းကြီးကိစ္စဟာလားကြည့်တွေ့ဆက်ဆံရင်ကိစ္စဒီမှာစနစ်ကျတဲ့ကာကွယ်မှုစနစ်ကြီးကိုစက်တက်လုံးဒီယောဂမှာမဟုတ်ဘူးကိုရေးတန်ချင်းအတိအကျကျွန်တော်တို့ပမာတိလုံးမှာကျောင်းမှာစာကြည့်တော့စက်တင်နေလို့ပြက်လာတဲ့နေချိလာတဲ့နေလို့ကျွန်တော်ဒီချက်ဒုတိယအချက်ကစစ်ဆေးဖို့တက်ပေါ့နော်ကိုရိုနာဗိုင်းရပ်စ်ယောဂကုသမှုရှိမရှိစမ်းသပ်မှုပါဒီနေ့ဒီကျွန်တော်ကြည့်တော့ကျွန်တော်တို့နိုင်ငံမှာဒါမှနေရတဲ့အားနေရတဲ့မပြည့်စုံသေးဘူးအဲ့တော့ကျောင်းနေပွင့်ဖြစ်လာမယ်ဟလားနောက်ဆက်တွဲဒီအတွက်စစ်သေးမှုအစီအစဉ်ကြီးခုတွေကဖြစ်ချင်းပြီးတော့လုံလုံလောက်လောက်ဖြစ်တောင်းနဲ့သိမ်းနဲ့ဆန်းနဲ့ချီရဲစစ်သေးမှုတွေရှိနိုင်အောင်ကျွန်တော်ခုတွေဖြစ်ချင်းထားတယ်လို့ကျွန်တော်ဒီချက်ကိုဆွေးနွေးပါတယ်ခင်ဗျ။ဟုတ်ကဲ
့။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီနောက်ဆုံးအချက်အနေနဲ့ကျွန်တော်ဆွေးနွေးပြချင်တာကတော့ဒီရှေ့လာမယ့်အနာဂတ်နဲ့ပတ်သက်လို့ပေါ့နော်။အခုကိုဗစ်ကရောကဒီဒီဂျစ်တယ်ဖြစ်ကိုဇွတ်တွန်းဖို့လို့ဖြစ်သွားတယ်ဆိုတော့ငြင်းလို့မရပါဘူး။ဒါပေမဲ့ဟိုတစ်ချိန်တည်းမှာပဲဒီလိုဒီဂျစ်တယ်ဖြစ်မှာမြေပညာအသုံးချနိုင်စွမ်းနေပွားဟချက်တွေကဒီကိုဗစ်အလွန်ကာလမှာနိုင်ငံတွေအတွက်အထူးအစိန်ခုံမှုဖြစ်လာနိုင်တယ်ဆိုတော့ဟိုကုလသမဂ္ဂအပြင်မှုချုပ်လည်းမကြသေးခင်တော့ပဲသတိပေးထားဥပါတယ်ဆိုတော့အထူးရှင်ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံမျိုးတွေအနေနဲ့ဒီလိုကွာချက်မျိုးတွေမကြုံရအောင်နောက်တစ်ချိန်တည်းမှာပဲဒီ digital ခက်ကိုအမိလိုက်နိုင်မှုဆိုရင်ရေရွရေရှိကျွန်တော်တို့ဘာများပြင်ထားဖို့လိုမယ်ဆရာဦးသိန်းလို့
ကျွန်တော်တို့ဤပညာဘာများချွင်ချင်ဖို့ဆိုလာမယ်ကျွန်တော်တို့ဒီ internet သုံးနိုင်ဖို့ online ရှင်သုံးနိုင်ဖို့ဆိုရင်ကျန်တဲ့ကနေမျိုးကိုမှတ်ရစမ်းနေလို့ဆိုမယ်။တော့နီလန်ပိုင်းကျွန်တော်တို့ပြင်ဆင်မှုဆို။အော်ကျွန်တော်တို့ဒီပစ္စည်းတွေအနေနဲ့ကိုသုံးပြနိုင်ဖို့ကောင်းကောင်းသားတွေကွန်ပျူတာသုံးနိုင်တယ်၊ online သုံးနိုင်တယ်။အဲ့ဒီအတွက်ကျွန်တော်တို့ကပစ္စည်းကရိယာတွေဆိုရဲအဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့ဆိုရဲ။နောက်ကျွန်တော်ကျောင်းသားတွေပညာရေးအတွက်ဆိုရင်အခမဲ့ဖြစ်ဖို့လို့ဒီတက်ဖုန်းဓာတ်တွေအစားဖို့ internet ဒီသုံးတဲ့အကူအခတွေကျောင်းသားတွေအတွက်အခမဲ့ဖြစ်တဲ့အမျိုးလုပ်ပေးဖို့လိုမယ်။အဲ့ဒါမှကျွန်တော်တို့ကအမိလိုက်နေဒီကြောင်းနဲ့ကြောက်တာငွေကြေးသုံးခွင်းမှာသုံးခွင်းနိုင်မှာဒီ online ကိုသုံးနိုင်မှာဆိုရင်ငွေကြေးမသုံးနိုင်တဲ့ကျောင်းသားတွေမှာရမ်းနေတာတော့ဘယ်ကျောင်းသားမှဆိုကျွန်တော်တို့ပညာရေးကမိဘချမ်းသာပြီးဖြစ်ဖြစ်ပြည်ရည်ဖြစ်ဖြစ်ပညာရေးခွင့်လန်းတန်းလို့ဖြစ်ရမယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံစိုးရမှာပါဝင်ရှိအဲ့ဒီအတွက်ကျွန်တော်တို့ client ဖေးလိုက်မှာမိဘချမ်းသာပြီးဖြစ်ဖြစ်ပြည်ရည်ဖြစ်ဖြစ်မြို့ပေါ်မှာနေပြီးဖြစ်ဖြစ်ဒီနေ့မှာနေပြီးပဲဖြစ်ဖြစ်အလေးတိုင်းမှာပညာရေးခွင့်လန်းတူဖို့လိုတယ်ကိုကျွန်တော်တို့ဒီ digital သုံးဒီ internet ကိုသုံးတဲ့ခေရောက်ရင်ဘယ်နေရာဒီမနိုင်ငံရဲ့ဘယ်နေရာပဲနေနေသုံးနိုင်တဲ့ခွင့်လန်းရှိဖို့လိုတယ်။အဲ့ဒီခွင့်လန်းရှိအောင်ပြင်ဆင်ဖို့လိုတယ်။အဲ့ဒီအတွက်ကျွန်တော်တို့တာဝန်ရှိတဲ့သူတွေပညာရှင်တွေရောနိုင်ငံရေးဆောင်ရွက်တဲ့သူတွေပေါ့ပညာရေးဌာနအောင်အားလုံးဝန်ကြီးစစ်သားပြီးတော့အခုကျွန်တော်တို့ internet သုံးနိုင်အောင်အားလုံးခလေးအားလုံးဓာတ်ညီများသုံးနိုင်အောင်ကျွန်တော်တို့တိုင်ပင်ပြီးတော့အားလုံးဆောင်ရွက်မယ်ဆိုရင်အာဒီစီအတွက်ကျွန်တော်တို့ပြင်ဆင်ရလဲရောက်တယ်ကျွန်တော်တို့ကလေးတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတကာအတွက်အကျိုးရှိပ
ါဟုတ်ကဲ့ပါခင်ဗျာအချင်းသေးသေးဆွေးနွေးကြတဲ့ဒေါက်တာတိုင်းလွင်ဒေါက်တာတက်ဆွေနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းနေဆွေးနွေးခန်းစီစဉ်လဲဒီမှာပဲဆုံးသတ်ပါရစေဒီစီစဉ်ကိုတော့ဒီမြန်မာပိုင်းရဲ့စနေနေ့9နာရီကနေ10နာရီထိနဲ့ဒီနေ့နေ့မနေ့6နာရီကနေ9နာရီရေဒီယိုစီစဉ်ဒီမှာနားဆင်နိုင်လို့ဒီမြန်မာပိုင်းအင်တာနက်ဆန်နေတာဖြစ်တဲ့ farmist.uenews.com နဲ့ဆက်စပ်ဆန်နေတာဒီမှာလဲနားဆင်နိုင်ပါတယ်ကျွန်တော်အောင်လင်းပါခင်ဗျာ